စစဝပြုလုပ်မယ်ပြည်လုံးကျွတ်ဆန္ဒခိုင်ပွဲနဲ့ပတ်သက်လို့မြန်မာပြည်သူတွေအနေနဲ့ဆန္ဒမဲပေးဖို့ကိစ္စမှာအမျိုးမျိုးဒွိဟဖြစ်နေကြတယ်လို့သိရပါတယ်။ဆန္ဒမဲသွားပေးခြင်းပေမဲ့ကန့်ကွက်မဲပေးခဲ့မိရင်မိမိအတွက်အန္တရာယ်ဖြစ်လာမှာကိုကြောက်ဆိုးနေသူတွေရှိသလိုမဲပေးလည်းမထူးပါဘူးစစ်အစိုးရကြိုက်သလိုမဲဆင်းကိုလှုပ်သွားမှာပါပဲလို့ပြောဆိုနေသူတွေလည်းပဲရှိတယ်လို့သိရပါတယ်။ဒီလိုအခြေအနေတွေအထူးဖြင့်နေဘက်တီမှာဖြစ်ပေါ်နေပါလေ။မိဒီလာဘက်ကိုကြည့်မယ်ဆိုရင်ဒီလိုလူတို့ကဒွိဟဖြစ်နေလို့ NLD ဖွဲ့ဝင်တွေကိုအကြမ်းဉာဏ်တောင်းသူတွေလည်းရှိတယ်လို့ကြားသိရပါတယ်။ NLD ဖွဲ့ဝင်တွေကတော့ဆန္ဒခိုင်ပွဲမှာတွားရောက်ပြီးကိုယ်ဆန္ဒကိုရဲရဲဝံ့ဝံ့ပြက်ပြက်သားသားဖော်ထုတ်ပြသတဲ့အနေနဲ့မဲပေးဖို့မိမိကိုလာပြီးမေးမြန်းအကြံတောင်းသူတွေကိုပြောပြကြောင်းတစ်ဖက်ကလည်း NLD ဘဟုကညွှန်ကြားတာကိုလည်းပဲစောင့်မျှော်ရင်းအဲ့ဒီအကြံဉာဏ်ပေးတာတွေကိုပြုလုပ်ပေးနေတာဖြစ်ကြောင်းမိတိလာမြို့နယ်မဲဆန္ဒနယ်မြေအမှတ်1 NLD လွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းလွင်ကအခုလို RFA ကိုပြောပြပါလိမ့်
NLD နေနဲ့ကတော့ဘိုးရဲ့ညွှန်ကြားချက်ပေါ့လေအဲ့ဒါကိုတော့စောင့်ရတော့ဘိုးကလည်းဟိုဟာလုတော့မလို့ဒီဟာလုတော့မယ်အဲ့တော့တနိုင်တပိုင်းနေနဲ့တော့ကျွန်တော်တို့စောင့်ကြည့်လေးလာရေးဖွက်ပေါ့အဲ့တော့ဒီအချိန်ကဥပဒေကသူတို့ကတော့ဇွတ်လုံမယ်ညစ်မယ်အဲမရရအောင်ဒီကြားတဲ့လီပေါင်းဆိုတဲ့သူဓာတ်ယူအတီးဖြစ်နေသူကြိုးစားမှာအဲ့သူတို့ညစ်မှာပဲအဲ့တော့ကျွန်တော်တို့ကတော့ဓာတ်ယူအတီးဖြစ်ဒီဖြစ်ဒီမဖြစ်ဒီဖြစ်သူတို့ညစ်တာတွေပဲကျွန်တော်တို့ကစောင့်ကြည့်လေးလာရေးဖွက်ပုံစံမျိုးပေါ့ကျွန်တော်တို့ဒီအုံမှုတွေအရင်လုံးကဟောကျွန်တော်တို့ဖွဲ့ဝင်တွေပေါ့လေ NLD ဖွဲ့ဝင်တွေရှိမယ်ပြီးတော့အဲ့ဒီဖွဲ့ဝင်တွေဂျွာရီမှာရှိကြတယ်အဲ့ဒီနေုံတွေကလည်းအခုကပဲနေရာမှာဘလူးပါညာဆိုတာသိကြပါမှမသိသေးဘူးသိရလို့ရှိရင်တော့ကျွန်တော်တို့အဲ့ဒီနေရာတွေမှာကျွန်တော်တို့ဒီအုံမှုတွေကိုတောင်းပေးပြီးတော့ဘလူးမတမာမှုပေါ့တရားမဲ့ပြည်သူမှုချင်းချောင်းမှုအတင်းကျပ်စိတ်ခိုင်းမှုအဲ့ဒါမျိုးလေးတွေကိုကျွန်တော်တို့စောင့်ကြည့်လေးလာရေးအဖွဲ့ပုံစံမျိုးပဲ
ဘကိုးဘက်ကအချိန်ဒီဘယ်လိုရှိလဲဆိုတာသိရအောင်ဘကိုးမျိုးနဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြတ်လှကိုမေးမြန်းကြည့်တဲ့အခါမှာဦးမြတ်လှကတော့ဗဟိုရဲ့ညွှန်ကြားချက်စောင့်နေကြောင်းအခုလိုပြောပြပါရခင်ဗျာ
အဲ့ဒါဒီမှာအသိမရှိသေးဘူးလာလာမေးတဲ့ဟာတော့နည်းနည်းဖြောဖြောဖြောဖြောတော့ရှိတယ်အတိအကျတော့လာမမေးသေးဘူးနည်းနည်းရက်ကလူသေးလို့လေတေချာတော့လာမမေးသေးဘူးကျွန်တော်တို့ကကြူပြောရင်တော့ကြာအဖွဲ့ချုပ်ကပြောရတယ်ကျွန်တော်တို့ပြောရတယ်ဆန့်ကျင်ဘက်ဖြစ်နေမှာကျွန်တော်ကြောက်လို့
ဘကိုးဘက်ကဇာနာခိုင်ပွဲနဲ့ပတ်သက်လို့ပြည်သူတွေရဲ့အနေအထားကိုဘကိုးမျိုးနဲ့ NLD လွှတ်တော်ကိုယ်စားလှယ်ဦးမြတ်လရှင်းပြသွားတာဖြစ်ပါတယ်မန္တလေးဘက်က NLD ဖွဲ့ဝင်တွေအနေနဲ့ဒီကိစ္စဘယ်လိုလုပ်ကိုင်နေသလဲဆိုတာကိုတော့ NLD ဖွဲ့ကကိုမျိုးနိုင်ကအခုလို RFA ကိုရှင်းပြသွားပါတယ်
ကျွန်တော်တို့ဒီမှာတော့ဆန္ဒမဲကိစ္စလေးပေါ့နော်ဒီမှာတော့ discussion တော့လုပ်တယ်ဗျာကျွန်တော်ဒီမန္လိမျိုးဝါလူတွေနဲ့အခုကျွန်တော် discussion လုပ်တယ်လေအဲလုပ်ပြီးမဲ့ဟောဖွဲ့ရရပေါ့န
ည်း
ရရခေါင်းဆောင်နေနေပေါ့ဗျာကျွန်တော် discussion လုပ်တယ်အဲ့ဒီပေါ်မှာသူတို့ဆန္ဒလေးတွေဘယ်လိုရှိတယ်ဆိုတော့ရှားသောအပြင်ဟိုကျွန်တော်တို့ဒီ democracy အင်အားစုတွေကိုနိုင်ဟိုဟာပြီးမတော့ဆန္ဒမဲကိုတော့မပေးပြန်ဘူးအဲ့လိုဆန္ဒမျိုးရှိနေပါဟိုဒါကလည်းဘာကြောင့်လဲဆိုတော့ဟိုလူတွေရဲ့ဟိုဖြတ်တန်းလာခဲ့တဲ့အတွေ့အကြုံရပါဗျာတစ်ဖက်ကအာဏာပိုင်ကလည်းအမြဲတမ်းတန်တရားဖြစ်အောင်မယုံကြည်နိုင်အောင်ခဏခဏလုံနေတဲ့အခါကျလူတွေကငါတို့သွားပေးလဲလို့လဲ yes သွားမှာပဲဆိုတဲ့အယူဆကြောင်းမသွားခြင်းကြဘူးသွားမပေးဘူးဆိုတဲ့အယူဆတော်တော်များများတက်တယ်အဲ့ဒီအရလေးပုံမှာကျွန်တော်တို့ဒီနေ့ဆွေးနွေးရတယ်ဘာလို့ကျွန်တော်တို့ဒီအနေထားတစ်ခုကိုရောက်လာအောင်ကျွန်တော်တို့အများကြီးရင်းခဲ့ရတာဗျာဟိုကျွန်တော်ဟိုဖက်အပိုင်းကိုပြောနေတာမဟုတ်ဘူးเนาะဒီ referendum လေးရောက်လာတာကျွန်တော်တို့ညင်သာသာနဲ့ကျွန်တော်တို့ပြည်သူတွေရဲ့စံတာကိုကျွန်တော်တို့ပေါ်ထုတ်နိုင်မယ့်အနေထားလို့ကျွန်တော်မြင်တယ်ဟိုကြောက်နေတယ်ဆိုတဲ့စိတ်တွေကကျွန်တော်လွတ်လွတ်လပ်လပ်မဲပေးပိုင်ခွင့်ရှိတယ်ဆိုတဲ့ဟာပေါ်မှာမူတည်ပြီးသူတို့စံတာအစ်စ်မှပေါ်ထွက်လာမယ်ကျွန်တော်အဲ့ဒီပေါ်မှာပဲကျွန်တော်ယုံကြည်တယ်အဲ့ဒီမှာကျွန်တော်ဘက်ကဒါလုံနိုင်တဲ့ခြိုင်နိုင်တဲ့အားနဲ့ကျွန်တော်တို့လုံးဝမယ်လို့ကျွန်တော်မြင်တယ်အဲ့ဒီပုံမှာတော့ကျွန်တော်ဒီလိုသုံးသပ်တာဘိုးကနေပြီးတော့ green light တစ်ခုကိုပေးမှ message တစ်ခုကို clear message ပေါ့ဗျာဘိုးကလည်းတိကျပြန်သားတဲ့ message တစ်ခုပေါ်မှာကျွန်တော်တို့ကတော့အဲ့ဒီပုံမှာရက်ပြီးလှုပ်သွားမှာပါ
အခုလိုဆန္ဒခိုင်ပွဲမှာမိမိတို့ဆန္ဒမဲပေးဖို့ပြည်သူတွေအနေနဲ့ခံစားချက်အမျိုးမျိုးဖြစ်နေသလိုဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေပါအချက်တွေဟာဘာတွေလဲဆိုတာဘယ်သူမှအသေးချာမသိတဲ့အခြေအနေမှာလည်းပဲရှိနေပါလေ။အဲဒီလိုဆန္ဒခိုင်ပွဲနဲ့ပတ်သက်လို့ NLD ဗဟိုဌာနချုပ်ကို RFA ကဆက်သွယ်မေးမြန်းပြီးတော့ဆန္ဒခိုင်ပွဲနဲ့ပတ်သက်လို့နိုင်ငံတစ်ခွန်းရှိ NLD ဖွဲ့တွေကို ညွန်ကြားချက်ထုတ်ပြန်တာမျိုးပြုလုပ်ဖို့အစီအစဉ်ရှိမရှိမေးမြန်းကြည့်ရမှာ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းကအခုလိုဖြေကြားတော့ပါလေ
ရှိပါလေကျွန်တော်တို့သိမကြဘူးဒီမှာကြားမှာပါကျွန်တော်တို့ဒီအားတွေပုံလို့လို့ဆိုတော့အန္တတက်ရှိမှာဒါမှသိကြပါတယ
် NLD အဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းဖြစ်ပါတယ်ခင်ဗျာ